မနက်ရက်စီစဉ်နေတဲ့ပတ်သက်လို့ဆွတ်တော်မှာသဘောတူညီချက်မရနိုင်တဲ့အတွက်အမေရိကန်အစိုးရရဲ့လုပ်ငန်းတွေတောက်ကြနဲ့ညကစလို့အရဆိုင်လိုက်ရပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတသက်တမ်းတစ်နှစ်ပြည့်ချိန်မှာပဲအစိုးရရင်းနှီးရရဆိုင်လိုက်ရတဲ့အဖြစ်နဲ့ကြုံရတဲ့အပေါ်သမ္မတရဲ့ Republican Party နဲ့အတိုက်ခံ Democrat Party ကဆွတ်တော်ကိုယ်စားလှယ်တွေကတော့အပြန်အလှန်ပြစ်ဖို့နေကြတာပါ။အပြည့်အစုံကိုတော့ကိုအောင်လုံးကတင်ပြပေးထားပါတယ်ရှင်
။လူမှုချစ်ချင်ရေးဆိုင်ရာပြည်ပြောင်းလဲရေးအစီအစဉ်နဲ့နယ်စပ်လူယုံကြည်ကိစ္စတွေကိုဆွတ်တော်တွေကလူများစု Republican တွေနဲ့လူမျိုးစုဒီမိုကရက်တစ်ချာနောက်ဆုံးအချိန်ထိညှိနှိုင်းလို့မရခဲ့ရတာကအမေရိကန်စိုးရရန်တရားဆက်ဆန်းလိုက်ရတဲ့အဖြစ်ဖြစ်ခဲ့တာပါ။ဟောလိုတော်ကအတည်ပြုခဲ့တဲ့ဗန်နိုက်ဆန်ဥပဒေမူကြမ်းကိုအစိုးရရဲ့လုပ်ငန်းတွေရပ်ဆိုင်ရမယ့်တကောင်းရန်အချိန်မတန်ခင်မှာပဲတောက်ကြနေနေရပိုင်းထက်လွတ်တော်မှာလဲခွဲခဲ့ရမှာတော့ကိုယ်စားလှယ်တရားရှိတဲ့ထက်ကလိုအပ်တယ်မဲ60မကြည့်ပဲထောက်ခံမဲ50သာရခဲ့ပြီးအရေးနေနေတာပါ။ထက်လွတ်တော်လူမျိုးစု Republican ခေါင်းဆောင် Mitch McConnell ကတော့ဆွတ်တော်မှာမျက်ခွဲမဆုံးဖြတ်ခင်မှာပဲပြောဆိုထားတဲ့သမတ်အင်ဂျီရိုရဲ့မှတ်ချက်ကိုကိုးကားပြီးဒီမိုကရက်တီကိုအပြစ်တင်နေတာပ
ါ What we've just witnessed on the floor was a cynical decision by Senate Democrats
တော်တော်များစွာသောအမေရိကန်တွေကိုဗေးကျစ်ထားပြီးတာဝန်မဲ့စွာနဲ့နိုင်ငံရေးကစားဖို့အတွက်ဒီမိုကရက်အထက်လွှတ်တော်မတ်တီရဲ့မယိုးသားတဲ့ဆုံးဖြတ်ချက်ကိုဆွတ်တော်မှာတွေးကြရတာပါတကယ်ဆိုရင်အစိုးရလုပ်ငန်းတွေရဆိုင်ရမယ့်အရေးကနေရန်ုံပြေရှောင်ရှားနိုင်မှာပါ
အမေရိကန်ပြည်သူကိုမိဘရင်းနဲ့တူတရားမဝင်ရောက်လာကြသူတိမ့်နဲ့ချီတဲ့ရွှေပြောင်းနေထိုင်သူတွေကိုအကာအကွယ်ပေးထားတဲ့အစီအစဉ်တွေကဗန်ဒိုင်းဥပဒေမှာတည်ထွင်မှုဒီမိုကရက်တွေကတောင်းဆိုနေပေမဲ့အစိုးရနဲ့ရီပက်ဘလီကန်တွေကရောစန့်ကျင်နေကြတယ်လို့နေဆက်လုံခြုံရေးအတွက်တိုင်းကရမ်းမဲ့အစီအစဉ်ကိုထည့်သွင်းရင်းသမတ်နယ်ရီပက်ဘလီကန်ပါတီရဲ့လူလားချက်ကိုလည်းဒီမိုကရက်ဘက်ကငြင်းဆန်ထားတာဖြစ်ပါတယ်။ထို့တော့လူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကတော့အစိုးရရန်တရားရပ်ဆန့်ရတာဟာအမတ်တော်နဲ့ဆက်မှာသာအတိအကျတာဝန်ရှိကြောင်းပြောဆိုလိုက်တာပ
ါ This will be called the Trump shutdown because there is no one
ဒီကြိမ်အစိုးရရန်နေရရဆိုင်ရတာဟာသမ္မတထရမ့်ရဆိုင်မှုလို့ခေါ်ရပါလိမ့်မယ်ဒီချိန်ကြီးဖြစ်ခဲ့တဲ့အပေါ်ပြည်တင်ရမယ့်သူဟာသမ္မတထရမ့်ကလွဲလို့တခြားလူမျိုးရှိပါဘူးနေဆက်တိုင်းအစည်းအဝေးကိုတော့ထက်သွင်းဆင်းရဲခဲ့တဲ့ပါတီနှစ်ရဲ့ပေါင်းရင်ညှိနှိုင်းမှုတွေကိုပယ်ပစ်ခဲ့တာလဲသမ္မတပါပဲ
သူကရန်နေရရဆိုင်လိုက်ရတဲ့ပေါ်အပြန်အလှန်ပြစ်ဖို့နေကြတဲ့ Republican နဲ့ Democrat တွေကြားနိုင်ငံရေးအရာပြင်ဆင်မှုတွေပြင်းထန်လာလိမ့်မယ်လို့လည်းအကဲခတ်တွေယူဆနေကြတာပါသူကနဲ့လွတ်တော်ကိုထိန်းချုပ်ထားတဲ့ Republican Party နဲ့ထိတ်တဲ့ရင်ဆိုင်ခဲ့တဲ့ Democrat တွေရဲ့လိုရာလည်းနိုင်ငံရေးအရာကြီးမားတဲ့မာဗျူဟာအပြောင်းလဲတရားဖြစ်နေလဲမြင်နေကြပါတယ် CP သတင်းဌာနရဲ့ Washington Bureau အကြီးအကဲ Julie Pace ကတော့နှစ်ဖက်စလုံးကနိုင်ငံရေးတော်ကိန်းနဲ့တုံ့ပြန်နေပုံရတယ်လို့ဆိုပါတယ်
Politics is complicated. It moves really quickly.
နိုင်ငံရေးအခြေအနေကရှုပ်ထွေးပြီးအပြောင်းအလဲတွေကလည်းမြန်နေတယ်။ပါတီတစ်ခုစလုံးကတော့ဒီနေ့ရွေးကောက်ပွဲအပေါ်ချိုးချိုးတွေရိုက်ခတ်မလာဘူးမျှော်လင့်နေကြတာပါ။ရှေ့လာမယ့်လတွေအတွင်းဖြစ်လာနိုင်တာတွေလည်းအများကြီးရှိနေတယ်လေ
။အစိုးရရန်တရရဆိုင်လိုက်ရတဲ့အချိန်ဟာသမ္မတကအစိုးရတက်တနစ်ပြည့်ချိန်နဲ့လည်းတိုက်ဆက်နေတာပါ။ဖလက်တော်ဒီမိုကရက်ကောင်းဆောင်ချက်ရှူမာကတော့ဒီအခြေအနေတွေအားလုံးကိုသမ္မတကိုယ်တိုင်ဖန်တီးခဲ့တာလို့ဝေဖန်ပါတယ်။
Tomorrow marks a year to the day President Trump took the oath of office on the Capitol steps.
မနက်ပိုင်းဆိုရင်သမ္မတထရမ့်လက်တော်စာဦးရှိမှာကျန်းသစ္စာကျင်းပတာဝန်ယူတာတနည်းပြပါပြီ။ကြံဆိုချင်တော့အယုဘရေဖြစ်အောင်ပြုလုပ်ခဲ့တဲ့ကိစ္စတွေကြောင်းသမ္မတထရမ့်အစိုးရရန်နေရာရဆိုင်ရတဲ့အဖြစ်နဲ့ကြုံရပါတယ်။သူဟာကျွန်တော်တို့အားလုံးကိုစူးစီးရမယ့်အစားအကွဲအဝဲပြပြဖြစ်အောင်လုပ်ခဲ့တာပါ
။အစိုးရတက်တန်တနည်းပြချင်းကြုံရတဲ့နိုင်ငံရေးချက်တွေကိုသမ္မတထရမ့်ရဲ့တုံ့ပြန်မှုနဲ့တူနောက်ဆက်တွဲအကျိုးဆက်တွေကျင်းပနိုင်တယ်လို့လည်း AP သတင်းဌာနက Julie Pace ကသုံးသပ်ပါတယ
်။ Trump is marking his 1-year anniversary of the inauguration with a government shutdown. That's not a good thing for any president.
Donald Trump ကသမ္မတအဖြစ်ကျန်းသစ္စာကျင်းပတာဝန်ယူတာတနည်းပြတဲ့အချိန်မှာပဲအစိုးရရန်ရရဆိုင်နဲ့ဒီအဖြစ်နဲ့ကြုံရတာပါ။ဒါကဘယ်သမ္မတအတွက်မှမကောင်းဘူးလေ။သူ့အတွက်လည်းထိုးနှက်ချက်ဖြစ်နေဆိုတာကတန်ဖျားဖြစ်စရာမရှိပါဘူး။ဒီမိုကရက်တီအပေါ်အပြစ်ဖို့ဖို့လဲသူကြိုးစားပါလိမ့်မယ်။အစိုးရလုပ်ငန်းတွေရက်လက်ရတဲ့အပေါ်လူတွေကစိတ်ပြက်လာပြီးတော့ဗန်နာကြီးအတုံးကြီးကိစ္စမှာလူဝင်မှုကြီးကြပ်ရေးကိစ္စအတွေ့ဒီမိုကရက်တီကဘာကြောင့်များအတိုက်အခံလုပ်နေရတာလဲဆိုပြီးတော့လေစဉ်းစားတာမျိုးတွေလည်းဖြစ်လာနိုင်တယ်လို့ပြောနေရတယ်လေ။အစိုးရရန်နေရာကိုတစ်ပတ်ရက်ထားမလားနှစ်ပတ်ရက်ထားမလားထရမ့်ကတော့ဘယ်လောက်ထိတောက်ခံနိုင်မလဲဆိုတာကိုကျွန်မတို့ကစောင့်ကြည့်နေပါတယ်။
သမ္မတဘရက်အိုဘားမားလက်ထက်မှာတော့လည်းနိုင်ငံရေးအရာကွဲပြားမှုတွေကြောင့်အစိုးရလုပ်ငန်းတွေကို16ရက်ကြာရပ်ဆိုင်ထားခဲ့ရတဲ့အထိပါအစိုးရဝန်ထမ်းအများပြားအလုပ်မစင်းနိုင်တာနိုင်ငံနဲ့ကအများပြည်သူလက်ပတ်စရပန်းချက်တွေပိတ်ထားရတာမျိုးလို့အခြေအနေတွေနဲ့လည်းကြုံရရပါအစိုးရရန်တရားရပ်ဆိုင်လိုက်ရတဲ့အတွက်တိုက်ပြည်စီဝါရေးကိုချက်ချင်းလည်းငင်းတည်ရောက်မှုတွေတွေ့ရမှာမဟုတ်ပေမဲ့ဗန်နာငွေကြီးဈေးကွက်တွေမှာတော့ရက်ကိုက်မှုတွေကြုံရနိုင်တယ်လို့လည်းကျွမ်းကျင်သူတွေခံမှန်းနေကြပါတယ်ခင်ဗျာ